ဇန်နဝါရီလ31ရက်နေ့နေပြည်တော်မှာလွှတ်တော်အစည်းအဝေးတွေကျင်းပတဲ့အခါနိုင်ငံရေးအကျဉ်းသားအားလုံးလွှတ်ပေးဖို့အတွက်လူငင်းချမ်းသာဝင်ကိစ္စကိုဦးစားပေးပြီးတော့တောင်းဆိုသွားမယ်လို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကပြောပါတယ်။အဲ့ဒီအချက်ပြင်တခြားလွှတ်တော်တွေတင်ပြနိုင်မဲ့အဆိုပြုမူကြမ်းတွေကို NDF ပါတီကကိုယ်စားလှယ်တွေဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဒီတော့ကဘယ်လိုဥပဒေမူကြမ်းတွေကို NDF ပါတီကလွှတ်တော်တွေတင်ပြဖို့အစီအစဉ်နေတယ်လဲဆိုတဲ့အခြေအနေပြည့်စုံကိုတော့မတ်သင်းတီတီကဆက်ပြောပြပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NDF ပါတီရဲ့ကိုယ်စားလှယ်တွေကမကြခင်ကျင်းပတော့မယ့်လွှတ်တော်အတွင်းမှာတင်ပြမယ့်အဆိုမူကြမ်းတွေအပေါ်ကိုဒီကနေ့ NDF ပါတီလွှတ်တော်ရေးရာကော်မတီအတွင်းမှာဆွေးနွေးခဲ့ကြတာပါအဲ့ဒီမူကြမ်းတွေကနိုင်ငံရေးအကျဉ်းသားအားလုံးကိုလွှတ်ပေးဖို့ကိစ္စအတွက် NDF ပါတီကိုယ်စားလှယ်တွေကလွှတ်တော်မှာဦးစားပေးတင်ပြတောင်းဆိုသွားဖို့စီစဉ်ထားတယ်လို့ NDF ပါတီလွှတ်တော်ရေးရာကော်မတီခေါင်းဆောင်ဦးခင်မောင်ဆွေကပြောပါတယ်လွှတ
်တော်ရောက်လို့ရှိရင်ရှေ့ဆင်လာရအဆိုအသေးတက်တယ်လွှတ်တော်အသေးတက်တယ်ဆိုလို့ရှိရင်ရင်းချမ်းသာခွင့်ပြည်တာရှိပါတယ်တော့ရင်းချမ်းသာခွင့်ကိုနိုင်ငံရေးကျင်းသားတွေအားလုံးချင်းရင်ပြီးလွှတ်ပေးဖို့ရယ်နိုင်ငံမှာရှိနေတဲ့အချင်းချနေတဲ့ပုဂ္ဂိုလ်တွေအားလုံးကိုလွှတ်ပေးဖို့ရင်းချမ်းသာခွင့်အမိန့်ဟာကျွန်တော်တို့ဥဆုံးတောင်းဆိုမဲ့ကျွန်တော်တို့ဥပဒေဖြစ်တယ်ဆိုပြီးတော့အားလုံးသဘောတူပါတယ်သူရဲ့တကြောင်မလို့ဥပဒေပညာရှင်တွေကရင်းချမ်းသာခွင့်အမိန့်တွေကိုဘယ်လိုတည်ထောင်ပြန်ခဲ့တယ်ဘယ်လိုအဆင့်အားဘယ်လိုဖြစ်တယ်ဆိုတာတွေကိုဥပဒေပညာရှင်များကလွှတ်တော်ကိုယ်စားလှယ်များကိုရှင်းပြတဲ့ပွဲပါပဲဗျာဒီ NDF ကိုယ်စားလှယ်တွေကနေမူဖြစ်တဲ့ဒီကောင်ကိုကျွန်တော်တင်ပြတဲ့အခါမှာအားလုံးကသဘောတူကြပါလေဗျ
။ NDF ပါတီရဲ့လွှတ်တော်ရေးရာကော်မတီဟာလွန်ခဲ့တဲ့တပတ်ကျော်လောက်ကတည်းကလွှတ်တော်အတွင်းမှာတင်ပြမဲ့မူကြမ်း၁၀ချက်အပေါ်ကိုကြိုတင်ဆွေးနွေးနေကြတာလည်းဖြစ်ပါတယ်။အဲ့ဒီမှာလူငယ်ချမ်းသာခွင့်ကိစ္စအပြင်နိုင်ငံမှာအရေးတကြီးအလိုအပ်နေတဲ့စီးပွားရေးဆိုင်ရာပြန်လည်မြှင့်တင်ရေးကိစ္စအပေါ်တွေကိုလည်းနောက်ထပ်ဦးစားပေးအဆင့်အနေနဲ့တင်ပြသွားဖို့စီစဉ်ထားတယ်လို့ပြောပါတယ်။အဲ
စီးပွားရေးမှာလူငယ်အုပ်ပုံစံမရှိအောင်ဥပဒေပြဋ္ဌာန်းပေးဖို့အကျဉ်းရည်နဲ့ချမ်းသာရေးမှာကျွန်တော်တို့300ခန်းလုံး300ရည်ဆို GDP ရဲ့300ပေါ့100ခန်းလုံးတော့တိုးတုံးပေးဖို့ကျွန်တော်တို့တောင်းအကြိုက်ပါပါတယ်နောက်ပြီးတော့ပြည်ဆိုင်ဘက်ကမူတည်ဆိုတဲ့အစုတစည်းရဲ့အဆင့်20လောက်နဲ့ပဲကျွန်တော်အသက်အုပ်စုလိုက်ပြန်လဲပြင်ဆင်ပြီးတော့ကပြည်ဆိုင်ဝန်ထမ်းတွေကအဲ့ဒီဝန်ထမ်းတွေဖြစ်လို့ဘုန်းနဲ့နိုင်ငံတော်အကျိုးပြုရတာမဟုတ်လို့သူတို့တွေကိုလည်းပြန်လဲကြည့်ရှုဖို့ဆိုလဲဆိုအကြောင်းပေါ့ဗျာနောက် energy ပေါ့ဗျာစောင့်ရင်ဖူလုံရေးပေါ့စောင့်ရင်ဖူလုံရေးတွေလည်းကျွန်တော်တို့ကြီးပြီးသားစောင့်ရင်တွေကိုကျွန်တော်တို့ကထုတ်ယူရောင်းချတဲ့နေရာမှာနော်တော့ကားတွေအတွက်ဟိုခြံထားဖို့ကျွန်တော်တို့ဒါလည်းအစီအမံတွေပြည့်တယ်ဆိုတော့အကြံပြုချက်ပေါ့နောက်ပြီးတော့ကျွန်တော်လေယာဉ်ပေါ့ဗျာလေယာဉ်မြေကကျွန်တော်တို့မူဝါဒအတိုင်းပါပဲဒီလိုကလေးတွေပိုင်ဆိုင်မှုရှိရမယ်အမွေဆက်ခံပြောင်းမှုရှိရမယ်ဖြစ်ရောက်တဲ့အမတော်ကြီးမှုတွေပြေးဖို့ရယ်နောက်ပြီးတော့ဒီလေသမားတွေမျက်နှာနေတဲ့ဂျင်းတို့အတက်ကြွတွေကိုခံနိုင်အောင်လေယာဉ်ဆက်ကုန်တိနာနေကိုအမကန်စနစ်ထားပေးဖို့ဒါတွေပါကျွန်တော်တို့အကြံပြုနေပါရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆိုအခုဒီ NDF ပါတီရဲ့ဒီလွှတ်တော်မှာတင်ပြမဲ့အဆိုမူကြမ်းတွေကိုဟိုအန်ဂရိုဒီ NDF ပါတီကိုယ်စားလှယ်တွေကပေါ့လေဒီလွှတ်တော်အတွင်းမှာဘလောက်ထိအအောင်မြင်မြင်နဲ့တင်ပြနိုင်မယ်လို့ထင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့တင်ပြထားတဲ့အချက်၁၀ချက်ဟာတမန်အပြင်တော့နိုင်ငံကဘာမှကျွန်တော်တို့အကျိုးရှိရာတွေမရှိပါဘူးတိုင်းပြည်နဲ့ပြည်သူတွေအတွက်အကျိုးရှိမဲ့ဟာတွေပဲကျွန်တော်တို့ပါတီမူဝါဒတွေနဲ့စီးပွားရေးမူဝါဒနိုင်ငံရေးမူဝါဒတွေနဲ့ကျင်းပပြီးတော့ရည်ဆွဲထားတာမလို့ဒါတွေကအခွင့်တင်တဲ့အခါမှာတင်ပြနိုင်မှုရှိနေတယ်လို့လည်းကျွန်တော်ယုံကြည်ပါတယ်။ဒါပေမဲ့တူးချင်းတင်ပြမယ်ဆိုရင်လည်းရနိုင်တဲ့အခွင့်အမ်းတွေရှိတယ်လို့ထွက်လာတဲ့ဒီဥပဒေစာအုပ်တွေမှာဖတ်ရတော့ကအရင်ကရေးရကော်မတီ၄ခုထဲမှာလည်းကျွန်တော်တို့ NDF ကိုယ်စားလှယ်ပါသွားမယ်ဆိုရင်လည်းတင်ခွင့်ရှိတယ်လို့တက်မှတ်ထားတဲ့တင်ပြခွင့်မပြုနိုင်တဲ့အချက်တွေနဲ့လည်းကျဉ်းလွတ်နေတယ်လို့ကျွန်တော်တို့တွေ့ရှိရတဲ့အတွက်ရနိုင်လိမ့်မယ်လို့တော့ကျွန်တော်ပြောလဲပါတယ်။တော်တော်လည်းမှာနိုင်ငံရေးယုံကြည်မှုတည်ဆောက်ပြီးတဲ့အခါမှာဘယ်သူ့ဘုံမှမထိခိုက်မှုဆိုလို့ဇာဟုအားလုံးကသိမြင်သွားတဲ့အခါမှာဒီခြေကဥပဒေမှာပါနေတဲ့ဒီမိုကရေစီလုံးဆန်နေတဲ့မညီညွတ်တဲ့အချက်တွေကို NDF ပါတီရဲ့အတိအကျတဲ့မူဝါဒတစ်ခုဖြစ်ပါလေလို့ကျွန်တော်ပြောနိုင်ပါတ
ယ်။ဒါကတော့ NDF ပါတီရဲ့လွှတ်တော်ရေးရာကော်မတီခေါင်းဆောင်ဦးခင်မောင်ဆွေပါရှင်။အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီဟာ2010နိုဝင်ဘာလ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမှာအမျိုးသားလွှတ်တော်နေရာမှာကိုယ်စားလှယ်၄ဦး၊တိုင်းဒေသကြီးလွှတ်တော်နေရာမှာ၄ဦးနဲ့အတူပြည်သူ့လွှတ်တော်နေရာမှာကိုယ်စားလှယ်9ဦးအဖြစ်နဲ့လွှတ်တော်3ရက်စလုံးအတွက်ကိုယ်စားလှယ်15ဦးရွေးချယ်ခံထားရတဲ့နိုင်ငံရေးပါတီတစ်ခုဖြစ်ပါတယ်ရှင်။